Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်တောင်းညူပါISD ကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဟာကြာဆုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ကုလသမဂ္ဂဆိုင်ရာ American သမ္မတကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံရသူနိုင်ငံကြီးဆန္ဒပြောခဲ့သူ Heather Nauert ကသူ့အနေနဲ့အဲ့တာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့စင်နေကကြေညာပါတယ်။စရတဲ့ထိတဲ့အောင်နိုင်ငံတကာသတင်းတွေကိုကိုရန်နေတဲ့အတူကြေညာပေးသွားဖို့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကရားပြည်နယ်အစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဗိုလ်ချုပ်ကျေးရုပ်ဖေရှားရေးဆန္ဒဖော်ထုတ်သူကိုယ်စားလှယ်တွေဒီကနေ့လွိုက်ကော်မှာဆွေးနွေးရမှာသဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့ပါတယ
်ကျွန်တော်တို့ကအခုကအစိုးရအပေါ်မှာပြည်ပါပြီဖြစ်တဲ့အတွက်အစိုးရရဲ့တုတ်တန်မှုကိုကျွန်တော်စောင့်မယ်ဒီနေ့လောက်စောင့်ပြီးမှအစိုးရကနေမှတော်ကြမှုတစုံတရာမရှိရင်ကျွန်တော်တို့ဆက်ကနေမှာ
တည်ရင်ဒီပြည်သူများကိုစားပြည်ညိနိုင်ကော်မတီကကိုတီတီပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးရဆွေးနွေးကံမြမပြည်မှပေးစာများပြည်တွင်းသုံးသက်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
ISD ကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေရေးပါတယ်။ဒါပြင်အဲဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတပ်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းမှုကိုလည်းသမ္မတ Trump က American မဟာမိတ်တွေကိုတိုက်တွန်းပါတယ်။ဒါလို့မှမလို့ရင်တော့ဒီအကြမ်းဖက်သမားတွေဟာသူ့ရဲ့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်ချေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ Trump ဟာ Florida မှာရှိတဲ့သူ့ရဲ့ကိုယ်ပိုင်ဘန်ဖြစ်စခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာခုလိုရေးသားတာဖြစ်ပါတယ်။တောက်ကြနေအင်ဘီရောမှာရှိတဲ့နှုန်းကတော့ Syria နဲ့ပတ်သက်ပြီးတော့ Caliphate အယူဆကိုနှိမ်နင်းအောင်မြင်ခဲ့တဲ့အပေါ်မှာကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်တော့စနေနေ့မှာဒီ ISU ရဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ Twitter ကနေခုလိုကြေညာပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာလည်းပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်။ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ပြုခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့အခြားဥရောပမဟာမိတ်တွေကို American ပြောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်း Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးသားခဲ့တာပါ။ဒါမှမဟုတ်ရင်တော့သူတို့ကိုလွှတ်ပေးရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်။ဥရောပဘက်ကလာကြတဲ့ဒီ ISIS တိုက်ခိုက်ရေးသမားတွေဟာဥရောပဘက်ကပဲပြန်သွားဖွယ်ရှိပြီးတော့ပြန်ကျဲသွားတဲ့သူတို့ကို American အနေနဲ့စောင့်ကြည့်တာမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မင်းစင်နေကတော့အမေရိကန်နောက်ခံပေးထားတဲ့ Syria Democratic Force ကတပ်မှုတူဒင်းသာရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်က ISU ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းနေရမှာအဆုံးသတ်လူပြီးလို့ပြောပါတယ်ဒါပေမဲ့လို့အဆုံးသတ်ရှင်းလင်းရေးမှာအကြောင်းကြောင်းတွေကြောင့်နှေးကွေးနှောက်နှေးနေရပြီးတော့ Syria တက်ရောအမေရိကန်ညွန်မောင်းတက်ကရာရှိတွေကပါအတော်သတိထားနေရပါတယ်အရသာဒုက္ခတွေထွက်ပြေးလာတာကြောင့်ရန်သူလားဒုက္ခတွေလားမသိမကွယ်ဖြစ်နေရပြီးတော့အဲ့ညာတွေကိုတင်ပိုက်ပြီလို့ရှိရင်လည်း IS စစ်သွေးကြွတွေဟာပြန့်ကျဲထွက်သွားပြီးတော့အခြားနေရာတွေမှာအနေရပေးနိုင်မယ့်အနေအထားမျိုးလည်းစိုးရိမ်စရာဖြစ်နေပါတယ်ခင်ဗျ။
American ဒုသမ္မတ Mike Pence ကဂျာမနီနိုင်ငံမှာကျင်းပတဲ့ Munich လုံခြုံရေးညီလာခံအတွင်းအီရန်နဲ့ Venezuela နိုင်ငံတွေပေါ်မှာဥရောပမဟာမိတ်တွေရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အပြင်းထန်ဝေဖန်လိုက်ပါတယ်။လူတွေတက်နေတဲ့အာဏာရှင်ဆိုးရွားတွေပေါ် American ရဲ့တန်ခတ်ပိတ်ဆို့မှုတွေအားရောက်သွားအောင်ကျွန်တော်တို့ရဲ့မိတ်ဆွေဥရောပနိုင်ငံတွေဘက်ကလှုပ်နေတာတွေရပ်တန့်မှုအချိန်ရောက်ပြီးကျွန်တော်တို့ရဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေပြန်ထွက်ဖို့အချိန်ရောက်ပြီဆိုပြီးတော့ American ဒုသမ္မတ Pence ကတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကိုပြောကြားခဲ့ပါတယ်။ဒါပြင်မဟာမိတ်တွေကိုလည်း Venezuela တိုက်ခိုက်ခေါင်းဆောင် Juan Guaido ကို Venezuela သမ္မတအဖြစ်အသိမှတ်ပြုဖို့ဒုသမ္မတ Pence ကတောင်းဆိုလိုက်ပါတယ်။ဥရောပနိုင်ငံ20ကျော်က Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုထားပေမဲ့ဥရောပသမ္မတကတော့ Guaido ကိုသမ္မတအဖြစ်အပြည့်အဝအသိမှတ်မပြုသေးပဲဖြစ်နေပါတယ်။ဗင်နီဇူလာသမ္မတမဒူရိုဟာနိုင်ငံမှာဖိကဲနဲ့ကချင်းပါခဲ့တဲ့ရွေးကောက်ပွဲမဲမသမာမှုတွေအတွင်းမှာမဲမသမာမှုတွေကျူးလွန်ခဲ့တယ်လို့ကြေကြေပြင်းပြင်းဆွဆွဲခံရတာဖြစ်ပါတယ်။ဒါပြင်ဒူသမရာပန့်စ်ကတရုတ်နိုင်ငံဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်ချင်းကြောက်မှုတစ်ခုဖြစ်တယ်ဆိုတာကိုလည်းဒီဆွေးနွေးပွဲအတွင်းမှာထပ်ခါလဲလဲပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခဲ့သူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံထားရတဲ့ကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မင်းစင်းလေးကပြောပါတယ် ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတဲ့ကြောင့်အဲဒီညမှာနယူးယောက်ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီဇင်ဘာလတုန်းကကြေညာခဲ့တာပါ။နယူးယောက်ဟာနိုင်ငံတွင်းတရားဝင်အလုပ်လုပ်ကံွင့်မရှိသူတဦးကိုအိမ်လုခံထားတာနဲ့ပတ်သက်လို့အရှုပ်ရှင်းဖြစ်ပြီးတော့အခုလိုတာဝန်ရထားမှုကနေပြီးတော့နှုတ်ထွက်သွားတာဖြစ်တယ်လို့သတင်းထွက်နေပါတယ်။ Washington Post သတင်းရအဲ့ဒီသူဟာနယူးယောက်စီမှာ7နှစ်ကြာလောက်ငွေသားနဲ့အလုပ်လုပ်ပေးနေတာဖြစ်ပြီးတော့သူဟာအခွန်ဆောင်ထားခြင်းလည်းမရှိဘူးလို့သိရပါတယ်။သူအခွန်မဆောင်ထားဘူးဆိုတာသိတော့မှနယူးယောက်ကသူ့ကိုခွန်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ Washington Post ကရေးပါတယ်။ဟဲ့တဲ့နယူးယောက်ရဲ့ထုတ်ပြန်ချက်မှာတော့သူ့ကိုခုလိုမျိုးကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်အတွက်စဉ်းစားပြီးတဲ့သမရကူရောနိုင်ငံကြီးဝန်ကြီးကိုပါကျေးဇူးတင်တဲ့အကြောင်းဖော်ပြပါရတယ်။ဒါပေမဲ့လို့လေသူ့ရဲ့မိသားစုအတွင်းကိစ္စတွေကြောင့်ဒီတာဝန်ကနေသူမယူနိုင်ဘူးလို့ဆိုပါရခင်ဗျာ
။ပိုယဟမင်းကြီးဖရန်စစ်ကအမေရိကန်ရဲ့ယဟမ်မာဟောင်သီယိုဒိုမက်ကာရီကိုယဟမ်မာဖြစ်ကနေထုတ်ပယ်လိုက်ပြီလို့ဗတ်တီကန်ကနေစနေနေ့မှာပြောကြားလိုက်ပါတယ်။ယဟမ်မာမက်ကာရီဟာလူငယ်တွေနဲ့သန္တာတက်ကတော့တက်ခဲ့တဲ့သူတွေကိုဆယ်စုနှစ်နဲ့ချီပြီးတော့လိမ့်မိုင်းဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆက်ဆက်ချက်တွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယဟန်စာတင်ကြောင်းကနေတဆင့်မက်ကယ်ရီရဲ့နှုတ်ထွက်စာကိုပုံဟမ်းမင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့ဇူလိုင်လကလက်ခံရရှိခဲ့တာပါ2019ခုနှစ်ဇန်နဝါရီလကမက်ကယ်ရီဟာလူငယ်တွေနဲ့ရောအရွယ်ရောက်ပြီးသူတွေနဲ့ပါစတ္တမမြောက်ပြည်ညတ်တော်ကိုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့ပြီးအပြစ်ရှိကြောင်းတွေးရှိခဲ့တယ်လို့ဗက်တီကန်ကသူ့ရဲ့ညင်ညာကြမှာပြောထားပါတယ်မက်ကရစ်ကသူ့ကိုဟန်ဖြစ်ကနေထုတ်ပယ်တဲ့အမိန့်ကိုအယူခံခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့အယူခံချက်ကိုပယ်ချလိုက်တယ်ဆိုတာကိုဗက်တီကန်ကပြီးခဲ့တဲ့တောက်ချာနေမှာအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ဗင်နီဇူလာနိုင်ငံအတွက်လူသားချင်းစာနာကူညီမှုအထောက်ပံ့တွေတင်လာတဲ့အမေရိကန်စစ်ဖက်ကုန်တင်လေယာဉ်30ဟာကိုလံဘီယာနိုင်ငံကူကူတာကိုစနေနေ့ကဆက်ရောက်ပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇူလာပြည်သူတွေကိုပေးမဲ့စားနပ်ရိက္ခာနဲ့စီးပွားတွေတင်ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီကူညီတွေဟာအခုချိန်အထိကိုဗင်နီဇူလာပြည်သူတွေစီကိုမရောက်သေးပဲကိုလံဘီယာနဲ့ဘရာဇီးကမြို့တွေစီမှာပဲတောင်းတင်နေပါတယ်။ဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူရိုကတော့ဒီကူညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညင်းနေပါတယ်။ဗင်နီဇူလာပြည်သူတွေဟာစနေခါစီးဝါနဲ့နေစဉ်အသုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူဦးရေ10ရာခိုင်နှုန်းလူဦးရေ3သန်းလောက်ဟာတိုင်းပြည်ကနေထွက်ပြေးနေကြပါတယ်။ရုရှားနဲ့တူကနေပြီးတော့နောက်ခံပေးထားတဲ့သမ္မတမာဒူရိုဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ဗင်နီဇူလာနိုင်ငံတွင်းကိုပေးပို့မဲ့ထောက်ပံ့အကူအညီတွေကိုဝေငွက်မပေးဘူးဖြစ်နေတာပါ။အမေရိကန်နဲ့နိုင်ငံချို့ကတော့တိုက်ခန့်ကောင်းဆောင်ဝိုင်းဂွာယီတိုကိုယာယီသမ္မတအဖြစ်အသိမှတ်ပြုထောက်ခံထားပါတယ်။အတိုက်ခန့်ကောင်းဆောင်ဂွာယီတိုကတော့သူအနေနဲ့ဖေဖော်ဝါရီလ23ရက်မှာတိုင်းပြည်တွေကိုအကူအညီတွေရောက်လာအောင်လုပ်ဖို့အစီအစဉ်ရှိတယ်။အသေးစိတ်ကတော့တင်းလာနေမှာထုတ်ပြန်မယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
။မော်စကိုခြေဆိုင်ဘယ်ရင်ဗော့စတော့ကက်ပတယ်ပါတနာပုဂ္ဂလိကဆုရှာဖွဲ့တီထောင်သူအမေရိကန်နိုင်ငံသားမိုက်ကယ်ကာဗီကိုငွေလွှဲသုံးသပ်လုပ်မှုနဲ့နောက်ထပ်နှစ်လလောက်ဆက်ပြီးတော့ဖမ်းဆီးထိန်သိမ်းသွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ကာဗီပေါ်မှာဆဲဆူထားတဲ့ပြစ်မှုတွေကကြီးလေတဲ့အတွက်ထွက်ပြေးသွားနိုင်တဲ့အနေရှိတာကြောင့်လာမယ့်ဧပြီလ17ရက်နေ့အထိဆက်ပြီးတော့ဖမ်းဆီးထိန်သိမ်းသွားဖို့ကိုမော်စကိုခရိုင်တရားသူကြီးအာသာကပ်ပေါကအမိန့်ချလိုက်တာဖြစ်ပါတယ်။ဒါပြင်ဒီမှုမှာပါတဲ့နောက်ထပ်တရားပြိုင်၄ရက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လအကြာနလကြဖန်စီထိန်သိမ်းထားဖို့အမိန့်ထုတ်ခဲ့ပါတယ်။ကော်ဗီနဲ့အတူတခြားဆုရှေ့အဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ 38.5 သန်းခုတ်ယူတယ်ဆိုပြီးတန်ကြာရှိတဲ့အတွက်ဂျာတာပရီနီကထိန်သိမ်းလိုက်တာဖြစ်တယ်ဆိုပြီးတော့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ကြနေမှာပြောပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်ဒဏ်10နှစ်ထိကြားခံရဖို့လည်းရှိနေပါတယ်။ကော်ဗီကတော့သူ့မှာအပြစ်မရှိကြောင်းနဲ့ဒီကိစ္စကိုယူခံသွားမှာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှေ့နေကပြောပါတယ်ခင်ဗျာ။
Saudi Arabia နိုင်ငံရဲ့အင်ရှိမင်းသားမိုဟာမက်ဘင်ဆာလ်မန်ဟာပါကစ္စတန်နိုင်ငံကို၂ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တဲ့ခုတနင်္ဂနွေနေ့မှာစတင်ပြီးတော့အဲဒီမှာတော့ဒေါ်လာဘီလီယံချီတန်ဖိုးရှိမဲ့ယင်းနှိမ့်နိုင်မှုအစီအစဉ်တွေကိုကြေညာမယ်လို့မျှော်လင့်ရပါတယ်။ပါကစ္စတန်နေဆက်ကငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းကတေခံဘုံခွဲတိုက်ခိုက်မှုကြောင့်အိန္ဒိယအိန္ဒိယနဲ့တင်းမာမှုတွေတိုးနေခြင်းမှာအခုလိုမျိုး Saudi ခေါင်းဆောင်ရဲ့ခီးစဉ်ဖြစ်လာတာပါ။အိန္ဒိယလူမျိုးတပ်ဖွဲ့ဝင်40ကျော်တေဆုံးခဲ့ရတဲ့အဲဒီတိုက်ခိုက်မှုကိုပါကစ္စတန်ဘက်ကပါဝင်ပတ်သက်တဲ့ဆိုပြီးတော့အိန္ဒိယဘက်ကဆွဆွဲပါတယ်။ပါကစ္စတန်တာဝန်ရှိသူတွေကတော့ဒီဆွဆွဲချက်ဟာအချိန်မီမရှိဘူးဆိုတော့ညင်းပါတယ်။ Saudi Arabia မင်းသားရဲ့ဒီကိုယ်စားအဖွဲ့မှာတော့တ တော်ဝင်မိသားစုတွေအထက်အစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့အတူစီးပွားရေးသမား35ဦးလည်းပါပါတယ်။ Sorry အရှိမေသားဟာပါကစ္စတန်ဝန်ကြီးချုပ်အီမရာခမ်းနဲ့ပါကစ္စတန်စစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီးကတ်တာဂျာဗစ်ဘတ်ဂျွာရိုနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံဟာနိုင်ငံရေးရင်ကျေးမှုရစီးပွားရေးနဲ့ကာကွယ်ရေးရ Sorry အာရဗီယာနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးမှာရှိပါတယ်။ပါကစ္စတန်နိုင်ငံမှာပါကစ္စတန်နိုင်ငံသားနှစ်တန်းခွဲလှုပ်လှုပ်ကန်နေသလိုပါကစ္စတန်နိုင်ငံရဲ့အထက်အကြီးအကဲနိုင်ငံဟာလည်း Sorry ဖြစ်ပါတယ်။ Sorry ဟာပါကစ္စတန်ရဲ့စီးပွားရေးကိုလည်းအကူအညီပေးနေတာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကောင်မျိုးစစ်ကမ်းနားမှာရှိတဲ့ကျူကျော်အင်အား200လောက်ဒီကနေ့မနက်အစောပိုင်းကမီးလောင်ခဲ့တာကြောင့်လူ10ယောက်ထပ်မံတိုက်ဆုံသွားခဲ့ပါတယ်။တိုက်ဆုံသွားတဲ့သူအလုံးဟာမီးလောင်တဲ့အချိန်မှာအိပ်ပျော်နေကြတာဖြစ်တယ်လို့မီးသားတော်ဝင်ရှိသူတဦးကသတင်းလီစတာသတင်းစာကိုပြောပါတယ်။ဝါရှော့ဖြစ်ရာကနေမီးလောင်တာဖြစ်နိုင်တယ်လို့မီးသားအာနာပိုင်နောက်တဦးကလည်းရိုက်တာသတင်းဌာနကိုပြောပါတယ်2013ခုနှစ်ကဆာဗာမြို့ကရနာပလာဇာအဆောက်အုံပြုကျခဲ့တာကြောင့်အထက်ကျုပ်လုပ်ငန်းကအလုပ်သမား1100ကျော်လဲတိုက်ဆုံခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုရဲနိုင်တို့ပြောပြပေးခဲ့ရပါအခုတော့သတင်းလှတွေကိုတင်ဆက်ပေးပါမယ်။ကြားပြည်နယ်အစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်ရီနဲ့ကျေးရုပ်ဖယ်ရှားရေးဆန္ဒထုတ်ဖော်သူကိုယ်စားလှယ်ရီရဲ့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီခဲ့ကြတဲ့အတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စတွေဒီကနေ့လိုက်ကော်မှာဆွေးနွေးကြတာမှာသဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အပြင်ကျေးရုပ်အရေးကရားပြည်နယ်အစိုးရမှာပဲအဓိကတာဝန်ရှိကြောင်းပြောဆိုခဲ့တဲ့အပေါ်အစည်းအဝေးမှတ်တမ်းတင်ဖို့လက်မခံခဲ့တဲ့အတွက်အစည်းအဝေးပြတ်သွားခဲ့ရတာဖြစ်ပါတယ်။အပြည့်အစုံကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်
။ကရားပြည်နယ်လိုက်ကော်မျိုးကဂန္ဓာဟေဝန်ပန်းချံမှာထားရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကကရားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုကိုရိုင်းဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပြည်သူ့စာသားသဘောထားမပါတဲ့အပြင်ကြက်သိန်း1000ကျော်တောင်ကုန်ကျခဲ့တဲ့အတွက်ဗိုလ်ချုပ်ကျေးရုပ်ကိုဒီပန်းချံထဲမှာမထားဖို့ကရင်နီဒေသခံတွေနဲ့လူငယ်တွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီကျေးရုပ်ကိစ္စ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေကိုရိုင်းဖြေရှင်းပေးဖို့ကရားပြည်နယ် NLD ရုံးရှိမှာကရင်နီလူငယ်တွေကတပိတ်စခန်းဖွင့်လှစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတဲ့အပေါ်မှာရဲတပ်ဖွဲ့ဘက်ကတပိတ်စခန်းကိုအကြိမ်ကြိမ်ဖြိုခွဲပြီးတော့နောက်ဆုံးမှာတော့ဆန္ဒပြလူအုပ်ကိုရောဘာဂျီဇာနေနဲ့ပြစ်ခတ်တားဆီးတဲ့အထိရုံးရစံခတ်ဖြစ်ပြီးတင်းမာမှုတွေဖြစ်ခဲ့တာပါ။ဒီလိုမျိုးဖြစ်ခဲ့တဲ့အပေါ်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့မှာကရားပြည်နယ်အစိုးရအဖွဲ့နောက်လွှတ်တော်ကိုယ်စားလှယ်တွေကျေးရုပ်ဖယ်ရှားရေးခြေတဲ့ဆန္ဒပြခဲ့ကြတဲ့ဒေသခံတွေတွေ့ဆုံဆွေးနွေးသဘောတူညီချက်ရခဲ့တယ်လို့အမှုတချို့ကိုလည်းပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာတော့ကရားပြည်နယ်အစိုးရအဖွဲ့နဲ့ရခဲ့တဲ့သဘောတူညီချက်တွေအတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စကိုကရားပြည်နယ်လိုက်ကော်မြို့အင်ပါယာဟိုတယ်မှာကရားပြည်နယ်ဖရူဇိုမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ကိုတက်သေးထားပြီးတော့ကရင်ပြည်ပြည်သူများကိုစားပြုညီနိုင်ရေးအဖွဲ့နဲ့ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကကိုယ်စားလှယ်တွေတစ်ဖက်တွေ့ဆုံညီနိုင်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့သဘောတူညီမှုတစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့တယ်လို့ကရင်ပြည်ပြည်သူများကိုစားပြုညီနိုင်ရေးကော်မတီကကိုဒီဒီကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒီအစီအစဉ်ကောင်ဒီနဲ့တွေ့တယ်သူတို့ကသူတို့နဲ့ဆိုင်တာကတော့ဒီဖွင့်ပွဲအထိပဲပေါ့နော်ဖွင့်ပွဲပြီးတော့ခြေရုပ်ကိုအစိုးရနဲ့ကတော့ပြန်အလိုက်ဖြစ်ရွဲ့ခြေရုပ်ဖြတ်တဲ့နဲ့ပတ်သက်မှဟိုအစိုးရနဲ့ပဲညှိနှိုင်းမှာသူတို့ကတော့ဒီခြေရုပ်တင်လာတဲ့ကိစ္စရဲ့ဒီခြေရုပ်ရရှိဖို့ကိစ္စရယ်ဖွင့်ပွဲကိစ္စလောက်ပဲတော်ရှိရကြတော့ဆွေရနဲ့ဆိုင်နဲ့ဖြစ်ရအတွက်အဆွေရညှိပါလို့ကျွန်တော်ပြောချင်တယ်ကကျွန်တော်တို့ကဒီဟာကိုအစီအွေရဲ့မှတ်တမ်းသမုဒ္ဒဘောတူညီချက်အနေနဲ့ကျွန်တော်ရဲ့ကုသလေအားလုံးလက်မထိုးဖို့ပြောရချင်ပါသူကတောင်းယူနိုင်ဘူးတောင်းခံနိုင်ဘူးလက်မမထိုးနိုင်ဘူးပြောပြီးမှထပ်ပြန်သွားတော့ဗောနော်ထပ်ပြန်သွားတော့အစီအွေပြတ်သွားပါလေကျွန်တော်တို့ကဒီညီလာရေးကပြတ်ပြတ်သွားရယ်ဗောနော်ဘာဖြစ်လဲဆိုတော့ကျင်းပြရဲ့ဖွဲ့မှာကတောင်းယူတောင်းခံမှုမရှိတဲ့အတွက်ဆက်စွန်းရင်းလည်းတိတ်အကြောင်းထူးမှာမဟုတ်ဘူးနော်
အစည်းအဝေးရဲ့ခေါင်းစဉ်၃ရက်ထဲမှာအဓိကဆွေးနွေးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိစောက်ခဲ့တဲ့နောက်ခံသမိုင်းကော်မတီဖွဲ့စည်းခဲ့တာနဲ့ကုန်ကြစည်းတွေရှင်းလင်းရမှာတော့အဓိကကျေးရုပ်ကိုတိစောက်ဖို့ကရားပြည်နယ်အစိုးရအဖွဲ့ရဲ့ပံ့ပိုးမှုအများစုနဲ့တိစောက်ခဲ့တာဖြစ်လို့ဗိုလ်ချုပ်ကျေးရုပ်အရေးကိစ္စပန်သမျှဟာကရားပြည်နယ်အစိုးရအဖွဲ့မှာပဲဓာတ်ရိုက်တာဝန်ရှိသွားပြီဖြစ်လို့တာဝန်ယူဖြေရှင်းပေးဖို့ကရင်ပြည်ပြည်သူတွေဘက်ကတောင်းဆိုတယ်လို့ပြောပါတယ
်ဒီလိုကတခြားလောအစိုးရရဲ့ပံ့ပိုးတည်မှုမရှိပါဘူးလို့ပြောတယ်ပေါ့နော်ဒီရဲ့ပြည်နယ်ကော်မတီကလည်းပြောပြီးအစပြုတာရောနောက်ဒီအုတ်ခုံတွေတက်တာကအစိုးရနဲ့ဆိုင်သွားတယ်ဒီပြည်နယ်ရဲ့ရံပုံတွေကထောက်ထုံထားတာရှိတယ်အဲ့ဒါအစိုးရကလည်းဟိုသူတို့ပါတော့ပတ်သက်မှုရှိပါဘူးအများကြီးချက်ဝင်မှုလည်းပြောရကြတယ်လွဲနေပေါ့နော်ဆိုတော့ပြဿနာစခဲ့တာကအစိုးရဖြစ်တယ်ကျွန်တော်တို့ကအခုကအစိုးရအပေါ်မှာပြီးသွားပြီဖြစ်တဲ့အတွက်အ စူရရဲ့တုတ်ပြန်မှုကိုကျွန်တော်စောင့်မယ်။ဒီနေ့လောက်စောင့်ပြီးမှစူရကနေမှတုတ်ပြန်မှုတစ်စုံတရာမရှိရင်ကျွန်တော်တို့ဆက်ကနေမှပြင်ညာချက်နဲ့ကျွန်တော်ဗာဆက်လုပ်မယ်ဆိုတာကိုထုတ်ပြန်မှဖြစ်
။ကရင်ပြည်လူငယ်တွေကိုပုံမှန်တချို့ရုပ်သိမ်းထားပေမဲ့လည်းတရားဆက်လက်ဆွဲဆိုထားတဲ့အမှုတွေရှိနေကြောင်းနဲ့ရောဘာဂျီဆန်နဲ့တိုက်ခတ်ခံရတဲ့ကရင်ပြည်လူငယ်တွေရဲ့စေကုသနေဆဲအခြေအနေကိုလည်းသူကအခုလိုပြောပြပါတယ်
။ကြံရတဲ့လူတွေကိုကျွန်တော်တို့လိုက်တွေ့တယ်ပြီးစေကုသမှုဒီကိစ္စလည်းကျွန်တော်တို့လှုပ်ဆောင်ပေးနေပါတယ်။တရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်တော့905ကတော့ဒီလိုရုပ်သိမ်းလိုက်ပါပြီ
။
1920ကိုကျွန်တော်လာမယ်20ရင်းနဲ့ရုံးချင်ကြရင်ပြရမှာပါဒီလိုအကျန်းဖက်ပြုခွင်းမီလာကိုရွေးချယ်တယ်ဆိုတာဒီလိုမှတောင်းအများရှိတယ်နောက်ပိုင်းစင်ချင်ဖို့လိုတယ်ဒီလိုတောင်းတောင်းခံရမှာဖြစ်လို့ပြောချင်ပါတယ
်အခုလိုမျိုးဗိုလ်ချုပ်ကျေးရုပ်အရေးကရားပြည်တဲ့အစိုးရကရင်ပြည်လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေနဲ့ပါသဘောထားတင်မာမှုတွေဖြစ်နေတဲ့အပေါ်မှာ NLD တာဝန်ရှိသူတွေပြည်ထောင်စုအစိုးရနဲ့ပြည်တယ်အစိုးရတွေဘက်ကအလေးနဲ့ထားကိုက်တွဲဖြည့်ရှင်းပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုလည်းကရင်ပြည်နယ်လူငယ်အင်အားစုတွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးဒီတစ်ပတ်မြမအရေးဆွေးနွေးခန်းမှာတိုင်းပြည်ရဲ့ဥပဒေပြည်ရေးမှန်တိုင်းဖြစ်တဲ့လွှတ်တော်တွေအနေနဲ့အခုချိန်ထိဘယ်လောက်ထိထိရောက်ရောက်လှုပ်ဆောင်ထားနိုင်ပါပြီလဲလွှတ်တော်တွေကိုစောင့်ကြည့်လေ့လာပြီးသုတေသနပြုနေတဲ့ပွင့်လေးမြမရှေးဆောင်အဖွဲ့ OMI ရဲ့အမှုဆောင်ဒါရိုက်တာဦးဝေးကျော်ကိုကိုကျော်ကျော်တင်ကတူဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်ဝင်လင်းမှာဖြစ်ဆောင်အတွက်ပေါ့ဒီကကျွန်တော်နားလည်ထားတာလွှတ်တော်တွေကိုစောင့်ကြည့်လည်လာတဲ့လုပ်ငန်းကိုလုပ်ပါတယ်ဆိုတော့ဦးကျော်တို့အနေနဲ့လုပ်ခဲ့တဲ့တက်တန်းကာလတခြားလွှတ်တော်တွေကိုစောင့်ကြည့်လည်လာတဲ့လုပ်ငန်းကိုထိထိရောက်ရောက်လုပ်နိုင်တယ်လို့ပြောနိုင်ပါလားခင်ဗျာ
ကျွန်တော်တို့လုပ်နေတဲ့တက်တန်းပေါ့လေ9နှစ်ကျော်ပြည်လာခဲ့ပြီပေါ့နော်အဲ့ဒီတက်တန်းကာလအတွင်းမှာကျွန်တော်တို့လွှတ်တော်တွေကိုတကယ်စောင့်ကြည့်လည်လာတဲ့နေရာမှာလုပ်တဲ့လုပ်ငန်းတွေလုပ်တဲ့နေရာမှာထိရောက်သလားလို့ပြောရင်တော့ကျွန်တော်တို့လူကြံ100%တော့မထီရောက်ဘူးဗျ။ဘာကြောင့်လဲလို့ပြောရင်ကျွန်တော်တို့လွတ်တော်တွေကနေကျွန်တော်တို့တည်အချက်အလက်ရနိုင်မှုအားနည်းတာတွေရှိတယ်။သူတို့ဘက်ကပေးနိုင်တာလည်းအားနည်းတာတွေရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့လုပ်ငန်းတွေဒီသုတေသနလုပ်ငန်းတွေလုပ်တဲ့နေရာမှာတော့တိတ်မထီရောက်တာတွေတော့ရှိတယ်
။ Okay လုတ်ချင်တဲ့လောက်ကိုဖြစ်ချင်တဲ့လောက်လုတ်ဖို့အခြေအနေမကြုံရဘူးပေါ့နော်။
ဟုတ်ပါတယ်။ဆို
တော့အဓိကဘယ်မှာအားနည်းနေတာလဲအဲ့လူတစ်ယောက်ရောမလုပ်နိုင်တာ။
အဲ့တော့ကျွန်တော်တို့ကဟိုနေ့မှလို့ရတော့ဒီပွဲစည်းကုန်အခြေခံဥပဒေမှာလည်းပါတယ်ဗျလွတ်တော်တဲ့ပတ်သက်တဲ့ဥပုံမတွေမှာဒီလွတ်တော်ကဒီလွတ်တော်စီဝေးတွေမှာဆောင်ရွက်တဲ့ဆောင်ရွက်ချက်တွေပေါ့နော်ဟိုအများပြည်သူတိပေးရမယ်ဆိုတာပါတယ်တချို့အချက်အလက်တွေကိုအတိမပေးဘဲနေခွင့်ရှိတယ်ဆိုတာမျိုးလည်းပါတယ်ဗျအဲ့တော့ချို့တတိယအချက်အလက်တွေကိုကျွန်တော်တို့လွတ်တော်ကနေမရနိုင်တာမျိုးတွေရှိတယ်
ဟိုလွတ်တော်နေရာမှာမြို့သားလွတ်တော်ကကြတော့ဒီလိုမျိုးမျိုးတွေကိုထုတ်ပြန်ပေးတယ်ပြည်သူလွတ်တော်ကကြတော့မထုတ်ပြန်ဘူး။ဘာကြောင့်လဲလား
။အဲ့ဒါကလွတ်တော်တစ်ခုနဲ့တစ်ခုပေါ့နော်။ကျွန်တော်ပြည်တော်စုစစ်မှာကျွန်တော်တို့ဆိုလွတ်တော်၃ခုကိုစောင့်ကြည့်လေ့လာရတယ်လို့မျိုးပေါ့။ပြည်သူလွတ်တော်ရဲ့မြို့သားလွတ်တော်ရဲ့ပြည်တော်စုလွတ်တော်ရဲ့ပေါ့။အဲ့ဒီလွတ်တော်၃ခုရဲ့ဒီရုံးဖွဲ့စည်းတွေပေါ့နော်။မြို့သားလွတ်တော်ရုံးပြည်သူလွတ်တော်ရုံးနောက်ပြည်တော်စုလွတ်တော်ရုံးရုံးတစ်ရုံးနဲ့တစ်ရုံးဒီလုံတုံးလုံကြီးလေးတွေအဲ့ဒါမျိုးလေးတွေတော့နည်းနည်းမတူကြတာကြောက်ပါ
။ဆိုတော့ဒီလိုလေးလာစောင့်ကြည့်တယ်သုတေသနပြုတဲ့အဖွဲ့တွေအနေနဲ့အချက်လက်တွေကိုတိတိကျကျလည်းဖြည့်ရမယ်ခင်ခင်မမလည်းဖြည့်ဒါမှသာလည်းသူကဒီစောင့်ကြည့်တဲ့လုပ်ငန်းကလည်းထီရောက်မှာပေါ့နော
်ဟုတ်ပါ
ဘူးလည်းတော့လောက်ပါအဲ့လိုဖြစ်ဖို့ဆိုရင်ဦးကျော်တို့အနေနဲ့ဘယ်လိုမျိုးအခြေအနေမျိုးသာရှိမယ်ဆိုရင်ပို့ပြီးတော့ကိုယ့်ရဲ့လေးလာစောင့်ကြည့်တဲ့လုပ်ငန်းထီရောက်မယ်လို့ယူဆတယ်အဲ
့တော့သွားတော့ပြောသလိုပေါ့ကျွန်တော်တို့လွတ်တော်အားနေပြီးတော့တရင်အချက်လက်တွေပေါ့နော်ဟိုပြည့်ပြည့်စုံစုံပေါ့အားလုံးဒီပါအားလုံးတော့ပေါ့ထုတ်ပေးနိုင်တာမျိုးဆိုရင်တော့ကျွန်တော်တို့ပို့ပြီးတော့လုပ်နိုင်တာမျိုးတွေရှိမယ်ပေါ့ဥပမာကျွန်တော်တို့လွတ်တော်မှာကော်မတီရှိတယ်။ကော်မတီတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တရင်အချက်အလက်ကြားနိုင်မှုအားနည်းတယ်။ကော်မတီတွေကတခါတရံမှာတို့လွတ်တော်မှာအစီအစဉ်ကံတာတင်ကြတာမျိုးတော့ရှိတယ်။ဒီအစီအစဉ်ကံတာတင်တဲ့အချက်အလက်လောက်ပဲကျွန်တော်တို့ရနိုင်တယ်။တကယ်တကယ်ကော်မတီနဲ့ပတ်သက်တဲ့တရင်အချက်အလက်တွေရနိုင်မှုကလည်းနည်းနည်းလမ်းဝေးတယ
်။လက်ရှိလွတ်တော်ဒီဥရတူရေးမန်တိုင်တစ်ခုအနေနဲ့ဥရတော်တို့အခုလေ့လာထားသလောက်ဘယ်လောက်ထိချင်းရောက်ရောက်လုံနေနိုင်တယ်လို့ပြောနိုင်ပါလဲ။
အဲ့တော့ဥပဒေပြုရေးပန်တိုင်ကတော့ဘာလို့ရတယ်လဲဆိုတဲ့ဘာသာစတာပေါ့နော်အဲ့တော့သူကဥပဒေပြုရေးရှိမယ်နောက်ကိုသားပြုရေးရှိတယ်နောက်စိုးရကိုပေါ့နော်စစ်စစ်တင်ကြောင်းရေးဆိုပြီးရှိတယ်အဲ့တော့သူကဒီလုပ်ငန်းသုံးခုကိုမဖြစ်မနေလုပ်ရတဲ့သဘောရှိတယ်အဲ့တော့အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့ကဥပဒေပြုရေးအပိုင်းမှာတော့ဟိုလိုအပ်တဲ့ဥပဒေတွေပြုနိုင်တာမျိုးပေါ့အတိတ်ရေးဆွဲပြီးပြသနိုင်တာမျိုးတွေရှိတယ်နောက်တစ်ခါဟိုပြုသိင်းတဲ့ဥပဒေတွေရုပ်သိမ်းတာမျိုးတွေလည်းတွေ့ရတယ်ပေါ့နော်ပြင်ဆင်တဲ့ဥပဒေတွေကိုဟိုပြင်နေတာလည်းတော့တွေ့တော့တွေ့ရတယ်သို့တော့ ဥပဒေပြည်ပိုင်းမှာလည်းဒါလက်ရှိပေါ့လက်ရှိမှာကျိုးကျွန်တော်တို့အားမလို့အမရပြတ်တာလေးတွေတော့ရှိတယ်ဥပမာတစ်ခုတောက်ပြမယ်ဆိုရင်ကျွန်တော်ငြိမ်းစုစီဥပဒေပေါ့ငြိမ်းစုစီဥပဒေကိုပြင်ဆင်ဖို့ဆိုပြီးတော့တင်ထားတာရှိတယ်အဲ့တော့အမျိုးသားလွတ်တော်မှာစတဲ့ဆွေးနွေးပြီးပါပြီပြည်သူလွတ်တော်ကိုပို့ထားတယ်ဒါပေမဲ့အဲ့ဒီငြိမ်းစုစီဥပဒေကျွန်တော်တင်နေ6လကျော်9လလောက်ရှိပြီပြည်သူလွတ်တော်မှာဆက်ပြီးတော့ဆွေးနွေးတာမျိုးမတွေ့ရတော့အဲ့တော့ဒီယေຊုစီဥပဒေလိုမျိုးဆိုရင်ဒါကျွန်တော်တို့ကတိုင်းပြည်မှာတကယ်ဒီမိုကရေစီနဲ့ပတ်သက်တဲ့ right တွေနဲ့ပတ်သက်လာလို့ရှိရင
်ဒီတကယ
်အရေးကြီးတဲ့အားတစ်ခုဖြစ်နေတယ်ပြင်မယ်ဆိုရင်လည်းပြင်ဖို့ပေါ့နော်နိုင်ငံစံတန်နဲ့ပြင်နိုင်တာ
ပြင်ဖို့လည်းလိုအပ်နေတာပေါ့
ဟုတ်တယ်လိုလည်းပြင်မယ်ဆိုရင်ပြင်ဖို့ကြိုးစားနေတယ်ဒါပေမဲ့ဘာကြောင့်မှမသိဘဲနဲ့ရက်ဆိုင်ထားတာမျိုးတွေ့ရတ
ယ်ဟုတ်ကဲ့ဆိုတော့ခုနဥပဒေပြုရေးကိုစားပြုရေးဟလာခုနအစိုးရကိုစောင့်ကြည့်ထိန်းချုပ်ရေးပေါ့နော် check and balance ဆိုအဲ့ဒီအစိုးရကိုစောင့်ကြည့်ထိန်းချုပ်ရေးနဲ့ပတ်သက်လို့လည်းပဲဝေဖန်တာအများကြီးရှိတယ်ဟောလို့ဆိုလွတ်တော်ကလည်းပဲအမျိုးသားဒီမိုကရေစီဖွဲ့စည်း NLD ပါတီကအများစုကြီးဆိုထားတယ်လွတ်တော်အစိုးရကလည်းပဲ NLD ပါတီရဲ့အစိုးရပေါ့နော်ဆိုတော့ဒီလွတ်တော်နဲ့အစိုးရကြားမှာပြန်လည်ထိန်းချုပ်နိုင်အားနည်းတယ်ဆိုပြီးတော့ပြောတာတွေ့ရတယ်ဦးကျော်အဲ့ဒါသဘောတူလား
အဲ့တော့သဘောတူပါတယ်က
ြောဘယ်လိုမျိုးအားနည်းနေလဲ
အဲ့တော့သူကစောစောပြောသလိုပေါ့ရစ်စ်ထိန်းချုပ်တယ်ပေါ့နော်အဲ့တော့ရေဘူးအပြင်ပြောကြတာကတော့အစိုးရနဲ့လွတ်တော်နဲ့ကတပါတီတည်းဖြစ်နေလို့ဆိုပြီးတော့ရေဘူးကပြောတာပေါ့နော်ကျွန်တော်ကတော့အဲ့ချက်ကိုတော့မကြည့်ပါဘူး။ဘာလို့လဲဆိုပြီးခဲ့တဲ့တက်တန်းမှာလည်းလွတ်တော်နဲ့အစိုးရနဲ့ကတပါတီလူမျိုးဖြစ်နေတာပဲ။အခုတက်တန်းလည်းကျွန်တော်တို့တပါတီလူမျိုးဖြစ်နေတာမျိုးဖြစ်တော့ဒါတော့ကျွန်တော်တို့ကတိတ်တူကြပြီးပြောတော့ပေါ့။အဲ့တော့ကျွန်တော်တို့ကဒီစစ်စစ်တင်းချောင်းနဲ့ကောင်ဘာလဲကြည့်လဲလို့ပြောတယ်။လွတ်တော်ကစစ်စစ်တင်းချောင်းနဲ့ရည်ရွယ်ချက်နဲ့ပေါ့ဘာလို့လုပ်သလဲ။အဲ့တော့များသောအားဖြင့်ဟိုလွတ်တော်ကမေးခွန်းနဲ့မေးကြတာပေါ့နော်။အဲ့လိုမေးခွန်းနဲ့မေးတာစစ်စစ်တင်းချောင်းတို့ရွေးချက်နဲ့မေးကြတာမျိုးများတာပေါ့။နောက်အစိုးတင်တဲ့ကလည်းရွေးချက်ဟိုတိမော့ဒီစစ်စစ်တင်ချောင်းလို့လည်းရွေးချက်နဲ့အစိုးတင်တာတွေလည်းရှိတယ်။နောက်တစ်ခါစစ်စစ်တင်ချောင်းလို့လည်းရွေးချက်နဲ့ဥပဒေပြုတာတွေလည်းရှိတာပေါ့နော်။အဲ့တော့ဥပမာကျွန်တော်တို့ဒီအစိုးရဆိုတာဂျင်းနဲ့စိတ်ကန်းကြီးတွေလုပ်နေတယ်။အဲ့ကြတော့ဂျင်းနဲ့စိတ်ကန်းတွေကိုတို့ကတင်းလို့လုပ်ကျင်နိုင်လို့မရအောင်ဆိုရင်မဂျင်းနဲ့စိတ်ကန်းများဥပဒေဆိုတဲ့ကမျိုးထွက်လာတာမျိုးရှိတယ်ပေါ့နော်။ပြဋ္ဌာန်းတာမျိုးရှိတယ်။အဲ့တော့နောက်တစ်ခါအဲ့လိုပဲအစိုးရလည်းတင်ကြတာပေါ့မေးခွန်းနဲ့လည်းမေးကြတာပေါ့အဲ့လိုမေးခွန်းနဲ့မေးကြတဲ့နေရာမှာတက်ဆိုင်ရာဒါဝင်ရှိတဲ့သူတွေကလွတ်တော်ပါပြေးကြတာပေါ့နော်အဲ့တော့ဒါကမေးတဲ့လူကမေးတယ်ပြေးတဲ့လူကပြေးတယ်ဂတိဖြစ်သွားတာမျိုးတွေရှိတယ်လှုပ်ပေးပါမယ်ဆိုတဲ့ဂတိမျိုးဒါပေမဲ့လှုပ်ပေးပါမယ်ဆိုတဲ့ဂတိမျိုးကတကယ်လှုပ်ပေးပြစ်လားမလှုပ်ပေးပြစ်ဘူးလားဘယ်လောက်အတွင်းမှလှုပ်ပေးမယ်လို့ပြောပြီးဘယ်လောက်ထိကြာနေတယ်လဲအဲ့ဒါကြီးကျွန်တော်တို့မသိရအောင်ပြ
ဆိုတော့လွတ်တော်ဘက်ကအစိုးရဘက်ကနေပြီးလှုပ်ပေးမယ်လို့ကတိပေးသွားတယ်ဒါပေမဲ့အဲ့ဒါကိုလွတ်တော်ဘက်ကနောက်ထပ်နောက်ဆက်တွဲတွေမလှုပ်ဘူးပေါ့
အဲ့တော့မလှုပ်ဘူးရလို့တော့မဟုတ်ဘူးဗျလွတ်တော်မှာဟိုကော်မတီတစ်ခုရှိတယ်အနေနဲ့ကော်မတီတဲ့ပါလဲပါတယ်အမဂတိကော်မတီဆိုတာပေါ့အဲ့အမဂတိကော်မတီကအဲ့ဒီဒီအစိုးရကတိကဝတ်တွေအမခန့်ချက်တွေကိုသူကတီမတီလေးလာစောင့်ကြည့်ရတဲ့သဘောမျိုးအဲ့တော့သူတို့ကော်မတီတွေကသွားသွားပြောလို့ဒီမျိုးသားလွတ်တော်မှာကော်မတီရှိမယ်ပြည်သူလွတ်တော်မှာကော်မတီရှိမယ်အဲ့ဒီကောကော်မတီနှစ်ခုပေါင်းရင်တော့မှကော်မတီဝင်ရသူပေါင်းကျွန်တော်တင်ပါတယ်အရောက်ဟိုတရားမပြည့်ဘူးပေါ့ဗျာအဲ့တော့ဒီနိုင်ငံလုံးမှာသွားသွားပြောတဲ့ဂတိတွေဟိုတလောပေါ့အများကြီးပြေးထားတဲ့ကားတွေຢာနဲ့ချိန်နေတာပေါ့အဲ့လိုဂတိမျိုးတွေကိုသူတို့လိုက်လံစစ်ဆေးရမယ်ဒီနေရာမှာဒါလုပ်ပေးမယ်လို့ပြောတာဟုတ်လုတ်ပေးပြစ်ပြီလားပြီးပြီလားတော့လိုက်ပြီးတော့ကြည့်ရတာမျိုးတွေရှိရည်လေအဲ့တော့သူတို့လည်းအဲ့မှာမနိုင်ဝန်ထမ်းနေရတယ်လို့မျိုးတော့ရှိလိမ့်မယ
်ဆိုတော့ဒါကတော့ခုနစောင့်ကြည့်ထင်းချက်ထင်းချက်စောင့်ကြည့်တဲ့အပိုင်းပေါ့နော်စောင့်ကြည့်ထင်းချောင်းတဲ့အပိုင်းပေါ့နောက်တစ်ခုကကျွန်တော်တို့ကိုစားပြုမှုကိုစားပြုမှုအပိုင်းမှာရောတော်တော်ကတကယ်ကိုစားပြုမှုအပိုင်းကဏ္ဍကိုထိထိရောက်လုံနေနိုင်ရလား
အဲ့ဒါလည်းကျွန်တော်တို့က 100% တော့ကိုစားပြုတယ်လို့ဟိုမယူဆဘူးဗျဘာဖြစ်လို့လဲ
ကိုစားပြုမှုလို့ဆိုတဲ့နေမှာဘာအဓိကဆိုလို့ကျင်တာလ
ဲကိုစားပြုတယ်ဆိုတဲ့အခါကကျွန်တော်တို့ဒီဟိုကုသလေပေါ့နော်မေဇနာရှင်သူ့ရဲ့မေဇနာနေရာပြည်သူတွေကိုသူကိုစားပြုရပါလေကျွန်တော်တို့အခုသွားနေတဲ့စနစ်ကဒီမိုကရေစီလို့ပြောပေမဲ့တိုက်ရိုက်ဒီမိုကရေစီမဟုတ်ဘူးလေကျွန်တော်တို့ကိုစားပြုတဲ့စနစ်နဲ့သွားတော့အဲ့တော့တတော်ကိုယ်စားလှယ်တယောက်စီသူကိုစားပြုရပါလေသူ့မေဇနာနေရာပြည်သူတွေကိုသူကိုစားပြုရမယ်လေအဲ့တော့သူလွတ်တော်မှာလည်းတွေးကြော်ထားတာတော့ရှိပါလေပြည်သူဆန္ဒလွတ်တော်ဆန္ဒဆိုတဲ့အကမျိုးဒါပေမဲ့အဲ့ဒါတတော်ပြောသလိုတကယ်ကိုမေဇနာနေမှာရှိတဲ့ပြည်သူတွေရဲ့ကိုအဲ့ဒီမေဆန္ဒနေရာကိုယ်စလေဒီကိုစားတကယ်ရောပြုနေရလားဆိုတဲ့အပိုင်းကနည်းနည်းလေးတွေရောပြဿနာရှိ
တယ်။ဟောဒီကသူ့ကိုယူကောက်တင်မြောင်းလိုက်တဲ့သူတို့ကိုစားဟလာသူတို့ရဲ့အကျိုးကိုလုပ်ပါလို့ယူကောက်တင်မြောင်းလိုက်တဲ့လွတ်တော်ကိုယ်စလေတွေကသူတို့မေဆန္ဒရှင်တွေရဲ့အကျိုးစီးပွားပေါ့လိုပဲတကယ်ကိုတကယ်တမ်းကိုစားပြုအကောင့်တွေပေါ်နေသလားဆိုတာကမျိုးထုတ်ဆရာရှိနေတာပေါ့။ဒါလည်းဒီဘိုင်းလည်းသိအားရရှိနေဆရာမရှိဘူး
။မရှိပါဘူး။
အဲ့တော့ကျွန်တော်တို့ ဥပဒေပြူရေးပိုင်းဥပဒေပြူရေးအပိုင်းမှာရောအတိုင်းပြည်ကခုနကျွန်တော်တို့ပြောခဲ့သလိုလွတ်ဥပဒေအများကြီးရှိတယ်လို့ကိုတို့ကပြဋ္ဌာန်းခဲ့တာ ਈ တကယ်ဟဲ့လားဖျက်တင်တဲ့ဥပဒေတွေကိုဖျက်နိုင်ပါပြီလားပြင်ဆင်သင့်တဲ့ဥပဒေတွေကိုပြင်ဆင်နိုင်တဲ့အခြေအနေရောက်ပြီလားအစ်တတ်ထမ်းသင့်တာတွေကိုအစ်တတ်ထမ်းနိုင်တဲ့အခြေအနေကိုရောရောက်ပါပြီလား
အဲ့ဒါလည်းမရောက်သေးဘူးဗျာမရောက်သေးဘဲနဲ့တချို့ဆိုရင်ဗျာကျွန်တော်တို့တွေ့တယ်ဟိုဥပဒေပေါ့တကယ်ကိုကျွန်တော်တို့လိုအပ်နေတဲ့ဥပဒေတွေပြဋ္ဌာန်းမှုတကယ်ကိုရုပ်သေးသေးနဲ့ပြင်ဆင်သေးတဲ့ဥပဒေတွေပြဋ္ဌာန်းဖို့နှောင့်နှေးကြံ့ကြနေတယ်တကယ်ကိုကအဲ့လိုပဲတတလဲလဲပေါ့ဒီဥပဒေကိုပဲတတလဲလဲပြင်နေရတာမျိုးလည်းတွေ့တယ်ဥပမာကျွန်တော်တို့ဒီရွေးကောက်ပွဲဆိုင်ရာဥပဒေတွေပေါ့သတို့တော့အချိန်လောက်ရှိနေပြင်ရတာအဲ့လောက်ပြင်တယ်ဒါကဘယ်တတလဲလဲပြင်နေရတယ်တချို့ဆိုရင်ဥပဒေတွေဆိုရင်လည်းဒီတနှစ်အတွင်းမှာတည်းဟိုငကြိမ်လောက်ပြင်ရတယ်ဟိုတတမပုံပန်းအစည်းအဝေးလောက်မှာဒီပြုလိုက်တဲ့ဥပဒေကနဝမလောက်မှာပြန်ပြင်နေရတယ်ဒီဥပဒေပဲတက်ကြွပြင်နေရတာမျိုးတွေပေါ့နော
်ဆိုတော့တကူပြဋ္ဌာန်းမိသားဥပဒေမှာတက်ကြွပြင်ရတယ်ဆိုတော့ဟလာရှိထားပြီးသားပြဋ္ဌာန်းစေကျင့်သုံးနေစေဥပဒေတွေကိုသုံးသက်တာလေးလာတာပြာလာဒါတွေကိုဖြတ်ပစ်ဖို့ပြင်ဆင်ဖို့ဆိုတဲ့အရာတွေတော့တတိယလုံနိုင်မှာမဟုတ်ဘူးပေါ့အ
ဲ့လိုအားနည်းနေတာမျိုးတွေတော့ရှိတာပေါ့နော
်အဓိကကဘာလို့နေတယ်လဲဥပဒေတို့အမြင်ရ
ကျွန်တော်တို့အမြင်ရတော့သွားသွားပြောသလိုဗျာတကယ်ကိုဥပဒေဘိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပေါ့နော်ဟိုလူသွားတယ်လို့ကျွန်တော်ထင်
အဲ့တော့လွတ်တော်ကြီးတစ်ခုလုံးမှာရှိနေတယ်အများကြီးရှိပါတယ်ဥပဒေပညာရှင်လည်းအများကြီးရှိပါတယ်ဆိုတော့ဒီလွတ်တော်ကြီးတစ်ခုလုံးကိုလက်ပတ်လှုပ်ဆောင်နေတာမှာအဲ့လောက်ကျွမ်းကျင်တဲ့လူတွေမရှိဘူးပေါ့
အဲ့တော့စွတ်စွတ်ပြောသလိုပေါ့နောက်တစ်ခုကဟိုလွတ်တော်မှာဥပဒေကြံကော်မတီတွေရှိတယ်ပေါ့နော်ဟိုကိုလူသားလွတ်တော်မှာလည်းရှိတယ်ပြည်သူလွတ်တော်မှာလည်းရှိတယ်နောက်ပြည်တော်စုမှာလည်းဒီလွတ်တော်နိုင်ငံပေါင်းထားတဲ့ပူပေါင်းကော်မတီတွေပြီးရှိတယ်အဲ့တော့ဒီကော်မတီတွေကသွားသွားပြောတယ်လို့ဥပဒေကြီးရတဲ့ပတ်သက်လို့ရှိရင်ဒီလေလာတုံးတက်တဲ့အလုပ်တွေသူတို့လုပ်ရမယ်လုပ်လဲလုပ်နိုင်ရလုပ်နိုင်အောင်လို့သူတို့ကြိုးစားရလိမ့်လုပ်ဖွင့်လဲရှိဖို့တော့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့အဲ့မှာဘာသွားတွေ့ရသလဲလို့ပြောရင်အဲ့လိုကော်မတီတွေရှိနေရတာနဲ့တကယ်လွတ်တော်ပါဒီဥပဒေကြီးရတဲ့ပတ်သက်ပြီးလေလာတုံးတက်တဲ့ကော်မရှင်ဆိုတဲ့အခါကြီးတသက်ရှိတာအဲ့တော့ကော်မတီနဲ့ကော်မရှင်ကတော့သဘောကျတော့တကယ်ကော်မရှင်ကတော့ပို့ပြီးတော့တကယ်မြင့်တဲ့သဘောရှိတယ်ဗျ။ဘာဖြစ်လို့လဲလို့ပြောရတော့သူကကော်မရှင်ကကိုယ်စားလှယ်မဟုတ်တဲ့သူတွေကိုလည်းထည့်တွင်ဖွဲ့သီးလို့ရတယ်။အဲ့တော့သူကလိုအပ်လိုအပ်တယ်လို့ဘယ်ပညာရှင်ပဲဆိုခေါ်ပြီးထည့်လို့ရတယ်။အဲ့တော့သူကတော့တကယ်ပို့ပြီးတော့ဟိုအရေးချင်းပိုင်းမှာပို့မြင့်တဲ့သဘောတော့ရှိတယ်။ဒါပေမဲ့အဲ့ဒီကော်မရှင်ကပြီးပြီးတော့ဥပဒေတွေကိုလေးလာသုံးသပ်တယ်ဆိုတော့တော့ဘယ်ဟာတွေဖြတ်မယ်ဘယ်ဟာတွေပြင်မယ်ဘယ်ဟာတွေကရုပ်သိမ်းမယ်ဆိုတဲ့အခါကသူကအဓိကထိုင်လုံးနေတာကိုတွေ့ရတယ်တွေ့ရတော့သွားသွားပြောတဲ့လွတ်တော်ကော်မတီတွေကဒီလွတ်တော်တွေရောက်လာတဲ့ဥပဒေဂျန်နေအပေါ်မှာတုံးတက်တဲ့အလုပ်လောက်ပဲလုပ်နေတာတွေ့ရတယ
်ဆိုတော့အခုကပြောတဲ့ကော်မရှင်ပေါ့ကျွန်တော်တို့တိတိကျကျတက်တက်ပြောရအောင်နော်လက်ရှိတော့ဥရွှေမန်းဥဆောင်နေတဲ့ကော်မရှင်ပေါ့
ဟုတ်ပါဘူး
အခုကော်မရှင်အဲ့ဒီကော်မရှင်ကဥပဒေပြုရေးအပိုင်းမှာတကယ်လွတ်တော်တွေမှာလွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီတွေထက်ပို့ပြီးတော့လုပ်ပိုင်ခွင့်နဲ့သူစီကကြော်မှပဲဥပဒေတွေကပြီးတယ်ဆိုတဲ့ပုံစံဖြစ်နေတာပေါ့
အဲ့ဒီလိုမျိုးတော့ဖြစ်နေရတဲ့သဘောမျိုးပေါ့နော်တကယ်သူကဘယ်တိုင်းမြင်မှာဘယ်လိုဥပဒေမျိုးတွေကိုပြဋ္ဌာန်းတင်တယ်လဲဘယ်ဟာတွေပြင်တင်တယ်ဘယ်ဟာတွေရုပ်သိမ်းတင်တယ်လဲဆိုတဲ့အလုပ်ကိုသူ့ကော်မရှင်ကလုပ်နေတဲ့သဘောရှိတယ်အဲ့တော့သွားသွားလွတ်တော်ကော်မတီတွေကလွတ်တော်တွေရောက်လာတဲ့ဥပဒေဂျမ်းတွေကိုပဲဟိုလိလသုံးသပ်နေတဲ့သဘောဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီသဘောလေးပေါ့အဲ့တော့သူကတော့ပုံပြင်းနေတဲ့သဘောဖြစ်နေတယ
်ဦးကျော်ကျေးဇူးအများကြီးတင်ပါတယ်ရှင်ပြီးတော့ဒီလိုမျိုးနဲ့ပြည့်တယ်ဟုတ
်တော်တွေကိုစောင့်ကြည့်လေလာပြီးသူတေသနာပြုနေတဲ့ပွင့်လင်းမြမာရှေးဆောင်ဖွဲ့ OMI ရဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကိုကိုကျော်ကျော်တင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အတွင်းမှာပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးသောသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်ခိုင်ဖြိုးပါတီကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းမှာဖွဲ့စည်းပုံတွေကဘယ်အချက်ကိုပြင်ဆင်မှာပါလဲ။ဒါကအောင်မြင်မှုရနိုင်မှာမလား။နောက်ဆက်တွဲဘာတွေဖြစ်လာနိုင်မလဲဆိုတာတွေကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြမှာဖြစ်ပြီး VOA ကမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာပြည်သူတွေကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းဖို့အခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်တွင်မှစပြီးဆောင်ရွက်နေပါပြီ။ပထမအဆင့်အနေနဲ့ဖွဲ့စည်းပုံတွေကဘယ်အချက်တွေကိုဘယ်လိုပြင်ကောင်းမလဲဆိုတာရှာဖွေဆွေးနွေးဖို့ပူးပေါင်းကော်မတီတရဖွဲ့နိုင်အောင်လွတ်တော်တွင်အဆိုတင်ပါတယ်။တမတော်သားအမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်ပေမဲ့မဲခွဲဆုံးဖြတ်ပြီးအဆိုကိုအတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအဆင့်အနေနဲ့လွတ်တော်မှာနေရာရထားတဲ့အမတ်အနေများလိုက်အချိုးကျအရေးအတွက်နဲ့ပူပေါင်းကော်မတီတရားဖွဲ့ဖို့ဖေဖော်ဝါရီ၈ရက်နေ့ကအစည်းအဝေးတစ်ခုလုပ်ပါတယ်။ပြည်တော်စုလွတ်တော်နိုင်ငံကကိုယ်တိုင်တက်ပြီးပါတီကိုယ်စားလှယ်တွေတက်မလို့သားကိုစားပြုစုတွေတက်ရောက်ကြပေမဲ့အငင်းပွားမှုအများကြီးပေါ်ပေါက်ပြီးပူပေါင်းကော်မတီမဖွဲ့နိုင်ခဲ့ပါဘူး။နောက်ဆက်တွဲအဖြစ်ဖေဖော်ဝါရီ15ရက်နေ့မှာနောက်ထပ်အစည်းအဝေးကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာလည်းပူပေါင်းကော်မတီတရားမဖွဲ့စည်းနိုင်ုံမကနောက်ထပ်အဲ့လိုစီဝေးမျိုးဘရော့ကျင်းပမယ်ဆိုတာကိုတော့မဆုံးဖြတ်နိုင်ခဲ့ပါဘူး။လွတ်တော်တွင် NLD ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးအဲ့လိုအကြက်တဲပြဿနာပေါင်းစုံနဲ့ကြုံနေရချိန်ပြည်ခံမျိုးပါတီဘက်ကလည်းဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းတစ်ခုလွတ်တော်ကိုတင်သွင်းထားပြီးပါပြီ။ပြည်ခံမျိုးကတင်တဲ့ဥပဒေကြမ်းမှာဖွဲ့စည်းပုံတွေကဘယ်အချက်ကိုပြင်မှာလဲ။အောင်မြင်မှုရောရနိုင်မလား။နောက်ဆက်တွဲဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတ္တပတ်လေ့လာသုံးသပ်ကြည့်ပါမယ်။
ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တယောက်ဖြစ်တဲ့လွတ်တော်အမတ်ဦးတောင်အေးရဲ့ထုတ်ဖော်ပြောဆိုချက်အရသူတို့တင်ထားတဲ့ဥပဒေကြမ်းထဲမှာ2008ဖွဲ့စည်းပုံခြေခံဥပဒေတဲကပုံမှန်261တခုတည်းကိုပဲပြင်ဖို့ထည့်သွင်းထားတယ်လို့ဆိုပါတယ်ပုံမှန် 261 ဆိုတာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ခန့်အပ်ခြင်းနဲ့ဆိုင်တဲ့ပုံမှန်ဖြစ်ပြီးကာကြီးကနေငါအထီငါချက်ပါပါတယ်ဒီခိုင်ဖြိုးကတော့ဝင်ကြီးချုပ်ရဲ့အရေးချင်းသတ်မှတ်ချက်နဲ့ဆိုင်တဲ့ပုံမှန်261ကာကြီးပါအချက်တွေကိုတော့ပြင်မှာမဟုတ်ပဲကြံ၄ချက်ကိုတော့ပြင်မယ်လို့ဆိုထားပါတယ်အကြံပြင်းပြောရရင်လက်ရှိဖွဲ့စည်းပုံအရဒီနယ်နဲ့တိုင်းဝင်ကြီးချုပ်တွေအဖြစ်သက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေတဲ့ကတယောက်ယောက်ကိုတမနာကဓာတ်ရိုက်ခန့်အပ်ပိုင်ခွင့်ရှိတဲ့အခြေအနေကနေသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ထဲမှာပဲမဲပေးရွေးချယ်စီပြီးအဲ့ဒီလူကိုသမ္မတကခန့်အပ်ပေးဖို့ဖြစ်ပါတယ်။ဒီအချက်ဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းမှာအနိုင်ရတဲ့ပါတီကနေဝင်ကြီးချုပ်ရွေးချယ်နိုင်တဲ့အခွင့်အရေးရလာမှာမို့တိုင်းသောပါတီတွေဘက်ကလည်းလက်ခံသဘောတူမဲ့ဒီအင်ကလေးကတောင်းဆိုနေတဲ့အချက်လည်းဖြစ်ပါတယ်။ဒီခိုင်ဖြိုးကပုံမှန်261ပြင်မဲ့ဥပဒေကြမ်းလွှတ်တော်ထဲကိုတင်နိုင်ဖို့ကိုယ်စလဲ20ရာခိုင်နှုန်းရဲ့ထောက်ခံချက်လိုအပ်ပါတယ်။ဒီခိုင်ချိုးဟာလွတ်တော်ထဲမှာအမတ်နေရာ6ရာခိုင်နှုန်းကျော်ပဲရထားတာဖြစ်လို့အခုဥပဒေကြမ်းတင်ဖို့တက်မတော်သားအမတ်တွေရဲ့ထောက်ခံမှုရပြီဖြစ်တယ်လို့မှတ်ယူနိုင်ပါတယ်။တနည်းပြောရရင်ဒီခိုင်ချိုးကပြင်မဲ့ဒီဥပဒေကြမ်းဟာဒီခိုင်ချိုးနဲ့တက်မတော်သားကိုယ်စလဲတွေပေါင်းပြီးတင်တဲ့ဥပဒေကြမ်းလို့တောင်ပြောနိုင်ပါတယ
်။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့ထိပ်သီးစည်းဝေးပွဲကာလကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောခဲ့တဲ့မိခွန်းနဲ့လည်းဆက်ဆက်ကြည့်နိုင်ပါတယ်။သူပြောခဲ့တာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တကယ်လိုအပ်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်တာဖြည့်ဆွက်တာကိုမူအဖြစ်သဘောတူပေမဲ့ကိုယ်နိုင်ငံရေးလိုပါကိုဖြည့်ဆည်းဖို့ NCA လမ်းကြောင်းကိုတလွဲအသုံးချပြီးအခြေခံဥပဒေနဲ့အခြားဥပဒေတွေကိုပြင်ဆင်တာဖြည့်ဆွက်တာကိုတော့သဘောတူညီဖို့ခက်မယ်လို့ဆိုပါတယ်။ဒါအပြင်2015ရွေးကောက်ပွဲအပြီးထွက်ပေါ်လာခဲ့တဲ့အချို့တိုင်းသားတွေရဲ့ဆန္ဒသဘောထားအရတိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာမဲအများစုရရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲနဲ့ပဲ
တိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေကိုရွေးကောက်တင်မြောက်နိုင်ခွင့်ဟာလဲထဲသွင်းစဉ်းစားရမယ့်ကိစ္စတည်းဖြစ်ပါတယ်လို့ဆိုထားပါတယ်။ဘုရားမူကြီးမေအောင်လှိုင်ကဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကိုယူခဲ့ပေးသလိုအစိုးရရန်တရာတည်ငြိမ်မှုပြည်နယ်နဲ့တိုင်းအုပ်ချုပ်ရေးမှုကာဗနာတွေကိုလည်းခန့်အပ်စစ်နယ်လို့ပြောထားပါတယ်။ဒါကိုကြည့်ရင်ဒီ
Lakan Sunu Piyama Dijabare, Tikan Yoga Bimbo, Dinare Boma, Nia Chausatiku, the Gelo NLD Baka, Taukane, Suni, Dubin Yi, Omi Mava. Now Jango Nene Pian Legin, a year throughout Ushiman, Lutor, Gonzan, Pinide, Galarunga, Puadimo, Chicken Ubri, Dinsin Yi, Ubri Jen, Dinsin Dongale, Eddie Boma, Nia Chausati, Bowing Gabi, Pibare. တင်းနဲ့ဒီခိုင်ဖြိုးအုပ်စုနဲ့အဲ့ဒီအချိန်ကအတိုက်ခံဖြစ်နေတဲ့NLD အုပ်စုနှစ်ခုစလုံးကအဲ့ဒီအချက်ကိုလက်ခံပေးမယ်တက်မတော်ဘက်ကလက်မခံတဲ့အတွက်ပြင်ဆင်နိုင်ခြင်းမရှိခဲ့ပါဘူးလက်ရှိလွတ်တော်အနေနဲ့အဲ့ဒီဥပဒေကြမ်းကိုအတီးပြုပေးလိုက်ရင်ပုံမှန်268ပြင်ဆင်ရေးဟာဒီလုံးကျဆန္ဒခံယူပွဲလုပ်ဖို့မလိုတဲ့ပုံမှန်ဖြစ်တာကြောင့်ပြင်ဆင်ရေးလွယ်လွယ်ကူကူပ 2020 ရွေးကောက်ပွဲပြီးနောက်မှာ
အသက်ဝင်မယ်ဆိုရင်တိတ်တီထူးခြားမှာမဟုတ်ပါဘူးချက်ချင်းလက်ငင်းအသက်ဝင်စေမယ်ဆိုရင်တော့လက်ရှိရခိုင်အမျိုးသားပါတီနဲ့တိခိုင်ဖြိုးပါတီကအနိုင်ရထားတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဝင်ကြီးချုပ်အပြောင်းအလဲအစိုးရအဖွဲ့အပြောင်းအလဲပေါ်ပေါက်လာနိုင်ပါတယ်တကယ်တော့ပုံမှန်နေရာ68ပြင်ဆင်ရေးဆိုတာနှစ်ထောင်ရှစ်ဖွဲ့စည်းပုံတွေကဖက်ဒရယ်ပြည်ထောင်စုအနှစ်သာ တန်ထားပြတာမျိုးအပါအဝင်အချက်များကြီးပြရပါဦးမယ်ဒီမိုကရေစီတိုင်းပြည်တည်ဆောက်ဖို့ဆိုရင်လည်းအလားတူဖွဲ့စည်းပုံတွေကအချက်များကြီးပြရမှာဖြစ်ပါတယ်ဒါပေမဲ့ဖွဲ့စည်းပုံကိုတကယ်ပြင်ဖို့ဆန္ဒရှိတဲ့ NLD အနေနဲ့အချက်တွေအများကြီးပြင်ဖို့အခြေအနေမပေးသေးခင်မှာတိုင်းသားတွေလိုလားတောင်းတနေတဲ့ကိုယ်ပိုင်အုပ်ချုပ်ရေးတကယ်ရှိတယ်ဆိုတာကိုတသက်ပြစရာအချက်ချက်ဖြစ်လာနိုင်တဲ့ပုံမှန်161ပြင်ဆင်ရေးကိုလည်းထောက်ခံအားပေးတဲ့မှာကြောင့်တင်ပြလိုက်ရပါတယ
်တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပြီးမှာတော့လောင်မဲအင်္ဂါညာတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်ပြောရှိမှာခင်ဗျာလက်ရှိအာဏာရအနာဒီပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မဲ့ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တမရိုဘက်ကလည်းဖွဲ့စည်းပုံပြည်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါမှမဟုတ်ဖွဲ့စည်းပုံပြည်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူးဒါကြောင့်မို့ဖွဲ့စည်းပုံပြည်ရေးကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာကောင်းရှိပါသလဲညှော်လင့်လို့ရပါသလားလာမယ့်အင်္ဂါနေ့ညတိုင်းလေလံအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view တွေကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တိုင်းရဲ့လေလံအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-2-5-5-5လေးဖြစ်ပါတယ် email လိပ်စာကတော့ burmeseggviewingnews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီဝိဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်လာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ရင်းနဲ့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့သွားရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဒီလိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံး VOE ကို Messenger ကနေပြီးတော့စာရေးဆက်သွယ်လာတဲ့အာဂျော့ရှိရဲ့အစာကိုပြန်ချပေးချင်ပါတယ်ရှင်။သူက VOE အစီအစဉ်တွေနားထောင်ရတာကောင်းပါတယ်။အစီအစဉ်တင်ဆက်ပေးတဲ့ Why Not သူ Why Not သားတွေကိုလည်းကျေးဇူးတင်ပါတယ်ဗျ။ မြန်မာနိုင်ငံသားတွေလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုဘာလို့သတင်းအစီအစဉ်တိုင်းမှာထည့်သွင်းအသုံးပြုနေရလဲသိပါရစေ။မဲသနာကျော်မကြီးကျော်ရဲ့အတန်ဆွဲဆောင်မှုရှိလို့တခြင်းဆိုပြေရှိမှရှိသိပါရစေ။ကိုကျော်ကျော်သိန်းသတင်းတင်ဆက်တာအတန်ငေါ်သတင်းမှာမျှတလို့ကြည်ကြည်ပါဗျာတဲ့ဟုတ်ကဲ့ပါ။အာဂျောရှိကိုပြန်ချပေးရမယ်ဆိုရင်တော့အားပေးရအထူးကျေးဇူးတင်ပါတယ်နော်။ကျမတခြင်းလုံးဝမဆိုရပါဘူး။တခြင်းဆိုလိုက်ရင်တော်ရရှင်နဲ့အားလုံးသတင်းနားထောင်ခြင်းသိပါပျောက်သွားမယ်ထင်ပါတယ်။ကိုကျော်သိန်းသတင်းတင်ဆက်တာနဲ့ပတ်သက်ပြီးပြောထားတာကိုတော့ကိုကျော်သိန်းကိုပြန်ပြောလိုက်ပါမယ်နော်။ကိုကျော်သိန်းကပြီးခဲ့တဲ့နေ့ကပဲမြန်မာနိုင်ငံမှာ၃လတောင်ဝင်ထမ်းဆောင်ပြီးအမေရိကန်ပြည်အောင်စုကိုရောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းမြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားပါမယ်နော်။တော်ရရှင်လှထုံကတော့
ပေါ်စီဘုံပြင်ဆင်ရေးအန်ဒီကဆင်ဖမ်းမဲ့ကြားဖမ်းမဲ့ပြောနေပေမဲ့ကျွန်တော်ကတော့စူးစူးပူပူဖြစ်မှမထင်ပါဘူးလို့ဖို့တင်တာကတော့ဒီလှုပ်ရှားမှုမှာပြည်သူတွေတက်ကြွလာအောင်လို့ပါဝင်လာအောင်လို့အန်ဒီပါတီကလူလှုပ်ရှားမှုတွေလုပ်တင်တာပါပင်လုံစာချုပ်ထက်ပင်လုံစိတ်ဓာတ်ကိုပိုအလေးထားတဲ့ဆိုတဲ့ယူဆမျိုးနဲ့တော့ဘာမှအလုပ်ဖြစ်မှာမဟုတ်ပါဘူးဒါနဲ့မနေ့ကပြက်ကရင်ရောက်လာလို့အယံဝန်တာကျေးဇူးတင်ပါတယ်ရှုကင်းလေးတွေလည်းအယံလှတာပဲဗျာ
ဟုတ်ကဲ့ပါကျေကရင်နေရောက်လာလို့ကျေးဇူးတင်ပါတယ်ဆိုတဲ့စာရီလည်းရရှိပါရနော်ဒီတော်ရရှင်ကဖွဲ့စည်းပုံပြင်ဆင်ရေးလုပ်နေတာဆူဆူပူပူဖြစ်မှမထင်ဘူးဆိုပြီးမျှော်လင့်ချက်မဲ့လို့ပြောလာတာပါဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့ပြီးခဲ့တဲ့ဖေဖော်ဝါရီ6ရက်နေ့စနေတိုင်းရက်လေးလအစီအစဉ်မှာဆွေးနွေးတော့တာလည်းရှိပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာအစိုးတင်တော်တက်မတော်သားကိုယ်စားလှယ်တွေကလုံထုံးလုံနေနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့တာတွေရှိတယ်တစ်ချိန်တည်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းအခြေခံဥပဒေပြင်ဆင်ရေးကိုဘယ်တော့မှမကန့်ကွက်ဖူးပါဘူးပြင်းတင်တာကိုစနစ်တရပြင်ဖို့လိုတယ်လို့ပဲပြောထားတာလည်းရှိပါတယ်ဒီလိုမျိုးအခြေခံဥပဒေပြင်ဆင်ရေးကိစ္စကဒီအငင်းပွားစရာတွေကြုံတွေ့နေရတဲ့အတွက်ကြောင့်မို့ပြင်ဆင်ရေးမှာလက်တွေ့ဖြစ်နိုင်ချေအလားအလာဘလောက်ရှိလဲဆိုတာကိုစနေညတိုင်းရိုက်လေတိုင်းအစီအစဉ်မှာကိုအောင်လွင်ဦးတင်ဆက်ဆွေးနွေးပေးသွားခဲ့တာပါအိမ်မှာတော်ရရှင်တော်တော်များလည်းပါဝင်ပြီးတော့ဆွေးနွေးကြပါတယ်သူရဲ့ဆွေးနွေးခန်းတင်ဆက်ပြီးသွားတဲ့အခါမှာတော်ရရှင်တချို့ဒီ28ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုနောက်ဆက်တည်းရေးလာကြတာလည်းရှိပါတယ်အဲ့ထက်ကစာတချို့ကိုဒီမှာဝင်မျှပေးစင်ပါတယ်ရှင်airline ဆိုတဲ့တော်ရရှင်ကတော့ခုနကတော်ရရှင်လိုပဲဒီဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်တိတ်ပြအားရဖို့မရှိလာသူဖြစ်ပါတယ
်ကျွန်တော်အပြင်နဲ့ပြောရရင်တမရဟုမထိခိုက်နိုင်တဲ့ပုံမှန်သေးစားလောက်ပဲပြင်နိုင်မှာပါတမရဟုထိခိုက်နိုင်တဲ့ပုံမှန်မျိုးကိုပြင်မယ်ဆိုဘလို့နီးလန်းနဲ့မှပြင်လို့ရမှာမဟုတ်ဘူးဆိုတော့ပြောချင်ပါတယ်ပရဲစိတ်အုံကိုဒုန်းနဲ့သွားထိုးသလိုပြင်နေမှာပါ2008ဖွဲ့စည်းပုံအောက်မှာသွားနေတဲ့ပြည်တွင်းငြိမ်းချမ်းရေးခီးစဉ်ကအောင်မြင်မှုမရှိသလိုဖွဲ့စည်းပုံပြင်ဆင်ရေးကလည်းဘယ်ဆိုးရတက်တဲ့ပဲဆိုရမှလုံနိုင်မှာမဟုတ်ပါဘူးနိုင်ငံရေးသမားတွေဘာပဲပြောပြောအချိန်ကုန်တာပဲရှိပါတယ်ကျွန်တော်ဒီလုံးတိုင်းတန်းနဲ့ပြည့်ခက်ရစေး NCA ကိစ္စကိုလည်းပြောချင်ပါတယ် NCA လှုပ်ဆောင်နေတဲ့ဘက်မှာဥသိန်းစိန်ငါစာအခုလက်ရှိပြည်သူ့အစိုးရအဆုံး NCA ကိုကောင်းထယ်ဖို့ဆောင်ရွက်တဲ့နေရာမှာတိုင်းသားတွေပေါ်နိုင်ငံရေးအရာအသာစီးယူထားပြီးသားအရင်စိတ်အစိုးရမူဝါဒတွေအောက်မှာလုပ်နေကြတာပါအခုပြည်သူ့အစိုးရက2008ဖွဲ့စည်းပုံအောက်မှာမလုပ်တာမလဲတာနဲ့ NCA ကိစ္စကိုဆောင်ရွက်နေရပါတယ်။ဒီထဲမှာမှရင်းစေအစိုးရလက်ချက်တွေကလည်းရှိနေသေးတယ်။ကျွန်တော်အမြင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးတို့ NCA ရေးကိစ္စတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဟာဝေးတော့ဝေးနေဦးမှာပါပဲ။နောက်ဆုံးမှချက်တစ်ခုအနေနဲ့ပြောရရင် NCA ရေးကိစ္စအောင်မြင်ပြီးထားဦး NCA ကိစ္စလွတ်တော်လေးရောက်သွားရင်တပ်ပိုင်းဆိုင်ရာကိစ္စတစ်ခုခုနဲ့ညီဆွတ်ခဲ့ရင်မြန်မာပြည်ငြိမ်းချမ်းရေးဝေးနေဦးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီး airline ဆိုတဲ့တော်ရရှင်ပြောလာတာပါ။နောက် Black Eagle ဆိုတဲ့တော်ရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလာပါရဲ့ရှင်
။ဖွဲ့စည်းပုံရေးပြောပြန်ရင်လည်းရွာတွေကအယူမှပြောသလိုပဲရှင်တို့ရွာမှာမှန်တာပြောရင်ရိုက်တယ်လို့ပြောခံနေရပါမယ်။လွှတ်တော်ကလူတွေဟာကာကြုတ်ပါဇက်ဟာမှလှုပ်လို့ရမယ့်အဆင့်တန်းမျိုးဖြစ်နေပါပြီ။2008ဖွဲ့စည်းပုံရေးပြောဆိုဆွေးနွေးလှုပ်ဆောင်နေတဲ့ပုံမှာစစ်တပ်ကကလင်ကကြက်ပါပဲ။အစိုးရကလည်းပြောပြီးတော့ဘာမှဖြစ်မလာတာပြည်သူတွေကိုလိန်ညာနေတာပါပဲလွတ်တော်ကိုကြည့်ပြန်တော့လည်းဗယံမရာတွေကြီးပါပဲဒီလိုလုံနေကြတာတွေဒီတိုင်းပြည်ဟာမပြည့်စည်ဘူးဆိုရင်ကြိုက်တယ်လို့ပြောပါတိုင်းပြည်လုံးဟာမူတာဝါရကန်ထိုက်နေကြပါဖွဲ့စည်းပုံသာပြင်လို့ရရင်စစ်တပ်ကြီးကတာဝန်ရှိသူကို ICC ကိုမပို့ဘူးကျိုးဝိုင်းစင်ပေါ်မှာစင်ခေါ်ထိုးလို့ရပါပြီပြည်သူပတ်စံကိုစားပြီးတော့ဟိုဟာလုံမယ်ဒီဟာလုံမယ်ဗန်းပြပြီးလှုပ်ရှားနေတာပါဖွဲ့စည်းပုံပြင်နိုင်ဖို့ရေးတော့မြန်မာပြည်မှာသဘာဝဘေးရန်တွေကြီးကြီးမားမားတိုက်စားကုန်မှရပါလိမ့်မယ
်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်ရှေ့ဆက်ဘလို့သွားနိုင်လဲဆိုတဲ့အလားအလာနဲ့ပတ်သက်ပြီးတော့ကျမတို့စနေညတိုင်းရိုက်လည်နိုင်အစီအစဉ်မှာဆွေးနွေးခဲ့ကြတာကိုတော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့နောက်ဆက်တွဲထုတ်ဖော်ပြီးရေးလာကြတာတွေကိုဝင်မျှပေးခဲ့တာပါ တရရှင်တွေပြီးခဲ့တဲ့တနင်္ဂနွေကျွန်တော်တို့မြန်မာပြည်ကပေးစာများအစီအစဉ်မှာတော့ဒီချစ်သူတွေချစ်သူများနဲ့အကျိုးသတင်းစကားပါလာတာလေးတွေကိုကျွန်တော်တို့ဝေမျှပေးခဲ့ပါရယ်နော်တချင်းလေးတွေလည်းထုတ်လွှင့်ပေးခဲ့ပါရယ်အေးကျွန်တော်တို့တနင်္ဂနွေနေ့ထုတ်လွှင့်ပြီးသွားတော့မှနောက်ပိုင်းမှာတရရှင်တချို့နောက်ကြပြီးတော့ကြာသွားပြီးနေ့မှာတကယ်ကြာရသွားတဲ့ချစ်သူများနေ့အတွက်ဆိုပြီးတော့တချင်းတောင်းလာတာတွေရှိပါရယ်ဒီနေ့ဆက်ပြီးတော့တို့တို့အတွက်မေတ္တာတီးလဲဆောင်တချင်းလေးတွေထုတ်လွှင့်ပေးကြပါရယ်ရှင်ချစ်သူများနေ့တေးတောင်းလာရယ်တရရှင်နေ့ရမှာကျွန်တော်လက်ရှိမလေးရှားနိုင်ငံမှာအလုပ်လုပ်နေပါတယ်ဆိုရယ်ကိုအောင်ကျော်ဟင်းကစင်ကာပူရှိနေတဲ့သူရဲ့ချစ်သူအတွက်ဆိုပြီးတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်ပြီးခဲ့တဲ့ကြာသပတေးနေ့ကကြားရောက်သွားတဲ့ Valentine's ချစ်သူများနေ့အထူးမြတ်တာဒီလက်ဆောင်ဖြစ်ပါတယ
် VOA သတင်းဌာနကအကိုအမတွေအားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်နော်ချစ်သူများနေ့အတွက်ဒီတချင်းတွေတောင်းဆိုနိုင်တဲ့အစီအစဉ်မှာကျွန်တော်ဘဝနဲ့ထပ်တူချစ်ရပါတော့ချစ်သူလေးကြည်ဖြူလှိုင်းနားဆင်နိုင်ဖို့အတွက်တေးသချင်းလေးတပုတ်လောက်တောင်းဆိုခြင်းလို့ပါကျွန်တော်ချစ်သူလေးကြည်ဖြူလိုင်ကတော့လက်ရှိစင်ကာပူနိုင်ငံမှာအလုပ်လုပ်နေပါတယ်သူ့အတွက်သချင်းလေးလွှင့်ပေးပါ VOA ကိုအများကြီးကျေးဇူးတင်ပါတယ်ဗျာ
မိုက်ကယ်ဆိုတဲ့တော်ရရှင်ကတော့ချစ်စနီးအတွက်အမှတ်တရတေးတောင်းလာတာပ
ါမင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ရဲ့ချစ်စနီးအတွက် Valentine အမှတ်တရသချင်းတပုတ်တောင်းခြင်းပါတယ်ဇနီးရဲ့နာမည်ကဆွေးနီထွေးပါ VOA ဝိုင်းတော်သားများလည်း Valentine's Day မှာပျော်ရွှင်မှုများစွာနဲ့ဆင်နွှဲနိုင်ပါစေ
။ဒီသရရှင်မိုက်ကယ်ကဇနီးဖြစ်သူအတွက်ဖိုးဖြစ်သည်ဆိုထားရဲ့ကိုးစောင်းနဲ့ဆိုတဲ့တခြင်းလေးတောင်းဆိုလာပါရဲ့
။ A hope day I may see day do you know may pretend that we are you Linda not to not to down anything alone ဒီလူသားရိုင်းနေတယ်ပါdagi maho babu ngamena e da law ma mya babu le jinna thoma ma chi do mo te te dai le lo te ni ya ma de kata mo te cha tun tun te ho na ka te san ga ye tu sao na lo a train ye so ne ne de no tu ma chi ka ta san lo
အလေးစမရောက်နေတဲ့မင်းမင်းထုံကတော့ချစ်သူအတွက်ရောဝေးကွာနေရတဲ့သူတွေအားလုံးအတွက်ပါကိုချင်းဆောင်ပါတယ်ဆိုပြီးတော့တခြင်းလေးတစ်ပုဒ်တောင်းလာတာပါဂျီလက်ရဲ့ကြိုနေစေခြင်းနဲ့ဆိုတဲ့တခြင်းဖြစ်ပါတယ
်မင်္ဂလာပါ viewee အားပေးနေပါတယ်အစီအစဉ်အားလုံးလည်းကောင်းပါတယ်ဗျာတည့်ရမမလဲရအောင်အားပေးနေပါတယ်ချစ်သူများနေအမှတ်တရစကားလေးပါခြင်းပါတယ်ကျွန်တော်ကတော့မလေးရှားကိုရောက်နေတဲ့မင်းမင်းထုံမှာရေကမိုးမှာရောက်နေတဲ့ကျွန်တော်ဘဝရဲ့အချစ်ရဆုံးချစ်သူအတွက်ပါတခါမှမတွေ့ဘူးပြီမဲ့ကျွန်တော်သူ့ကိုညီမလေးလိုလည်းချစ်တယ်ချစ်သူလိုလည်းအရန်ချစ်ပါတယ်ဗျာကျွန်တော်ကလည်းအဆအဆရရယုံကြည်ပေးပါလို့အမှတ်တရစကားလေးပါခြင်းပါတယ်ဝိကောနေရတဲ့သူတွေရောအားလုံးအတွက်ရောပါအားပေးလက်ပါဘူ
းချစ်သူစီကိုတောင်းမှချမ်းသာပါစေနဲ့ဘယ်စီဘယ်ဝမလဲတန်သိဒီတစ်ချင်းနာငေါ့ကြရင်မငိုပါနဲ့Get your love, alone I point to me Get your chain to just away my dirty life Get my man live a chip, need it now time machine I know Go on for energy, go by me, go for energy Just be I may, oh yes, so yes, say no Chile sala cho niro dona sa we twa ya bu chin go phwin lo cho niro dilu a pyan la le so se ya so me re chin na la cha cha da nin le cho ni de chin le
sala nai de တချင်းတောင်းခြင်းပါတယ်အကြောင်းအကျောင်းတွေကြောင့်မဆုံစည်းခဲ့ရတဲ့ငယ်ချစ်ဦးတယောက်ကိုအခုထိရင်ထဲမှာရှိနေသေးပါတဲ့။ကိုင်စာရဲ့ကိစ္စဗနတီလိုင်းနယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။စမ်းချောင်းသူတောင်းဆိုလာပါတယ်။ခက်တစ္စာဆိုတဲ့တော်ရဆင်ကလည်းဖီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာပါ။စူတေးရဲ့အဝေးရောက်ချစ်သူတချင်းလေးတောင်းခြင်းလိုပါတဲ့။မြင်းငယ်မျိုးနဲ့လဲရင်ရွာကကိုဟိမင်းစိုးအတွက်ပါ။
Viewer one or two, one or the other, Titamaka, Amyama, you say, Menabai, Ape, Liapa, Supio, Kita, Singapuya, Katisa, Tansulavari, Hokeva, Mac Katisai, so dear, we are to do the Timurajama, begated in English, say any gamma, Chitumani, Junior Daddy, let's all see him. Let me like by, Jala Lara Matibano. You better the Tarzan in every Valentine, Nida, Dilas, and Pajamarish. Good night, Rasin, Town Tari, Gainzai. किस बारे में तीसरे दक्षिण ले गए ना सिंची लाओ ना ကျမနိုင်ငံနဲ့နိုင်ငံတကာရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးကြပြီးရှင်ဖွင့်ကြရတဲ့ဒေသချင်းတောင်းလာတွေကိုတနေ့ဝင်နေကြပိုင်းနဲ့တနေ့လာနေမနေ့ပိုင်းချိန်မှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်
ဒီမှာဒီမှာပေးစာများခဏပြီးအခုတော့ကဘာတလွားထူးခြားဆံပြားသတင်းများစီစဉ်ကိုနားဆင်ရပါမယ်မက်ခင်ဖြူတွင်းရဲ့ကိုငင်းညံတို့ကတင်ဆက်ပေးထားပါတယ်ရှင်မက္ဆီကိုနိုင်ငံဝဟာကာမျိုးကလူရစီတန်းလှည့်လည်ပွဲတစ်ခုမှာခွေးလေးတစ်ကောင်ဝင်ခဲ့တဲ့အတွက်လူရေသဘောကျခဲ့ကြပါတယ်ပန်းချင်းကြီးတယ်လာပြီးလက်ပတ်ကနေတဲ့မြို့သမီးတစ်ယောက်ရဲ့အနားမှာခုံပေါက်ပြီးလိုက်ပါလက်ပတ်ကပြနေတဲ ော့ဘာသာရေးဆိုင်ရာပွဲလမ်းသမဲတစ်ခုလည်းဖြစ်ပါတယ်ရှင
်ရုရှားနိုင်ငံကမြင်းတကောင်အားရှိတဲ့ကားတစီးတောင်းကိုပြောပြပါမယ်ကျောင်းဆရာတယောက်ဖြစ်တဲ့ Ivan Melnikov ဟာရုရှားနိုင်ငံရဲ့ကျန်းတန်းတဲ့ဆောင်းရာသီမှာသုံးဖို့အတွက်ကားတစီးကိုပြုပြင်ပြောင်းလဲပြီးမြင်းနဲ့ဆွဲခိုင်းတာပါကားရဲ့ရှေ့ကောင်းကန်အင်ဂျင်နဲ့ gear box ကိုဖြုတ်ထားပြီးတော့မြင်းကိုကောက်ရိုးကျွေးပြီးမောင်းရတဲ့အတွက်ကောက်ရိုးနဲ့မောင်းတဲ့ကားလို့ဆိုနိုင်ပါတယ်နှင်းတွေထူထူထဲထဲကျတဲ့ဒီဒေသမှာအသုံးများတာကနှင်းလျှောစီးလဲတွေဖြစ်တဲ့အတွက်သူ့ရဲ့မြင်းနဲ့ဆွဲတဲ့ကားဟာအထူးဆန်းလို့ဖြစ်နေတာပါမြင်းနဲ့ကားကိုထမ်းဖို့နဲ့ချိတ်ဆက်ထားပြီးတော့ကားထဲကနေမြင်းဆက်ကြိုးကိုဆွဲလို့ရအောင်စီစဉ်ထားပါတယ
်ရက်ကစရူလေနက်ပေါ်တမဇမစရူလေရပရမီနီယိုဝှစ
်ဒီကားကိုသူကအိမ်ကနေကျောင်းကိုသွားဖို့အတွက်အဓိကသုံးတာပါကားရဲ့အလေးချိန်ပေါ့ပေါအောင်ထိုင်ကုန်တလုံးကလွယ်ပြီးကြံတဲ့အစိပ်ပိုင်းတွေကိုလည်းဖြုတ်ထားပါတယ်ကားအတွင်းပိုင်းမှာလည်းအနှွေးတက်ရအောင်လို့အပူပေးစက်နဲ့ပိုက်လုံးတွေတက်မယ်လို့
သူစဉ်းစားနေကြောင်းမလင်ကော့ဖ်ကပြောပါတယ်ခင်ဗျာ
။အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့လစ်သူအေးနီးယားနိုင်ငံမှာခွေးမွေးစားခြင်းနဲ့သူတွေအတွက်တယ်လီဖုန်း app လေးတစ်ခုတီထွင်လိုက်ပါတယ်။ Get Pet လို့ခေါ်တဲ့ app လေးဟာနိုင်ငံတွင်းမှာရှိတဲ့ခွေးကယ်ဆယ်စောင့်ရှောက်ရေးခရီးမှာရှိတဲ့ခွေးကလေးတွေရဲ့ပုံနဲ့မွေးခြင်းတဲ့သူတွေကိုဆက်သွယ်ပေးတာပါ။အသုံးပြုတဲ့သူတွေဟာအဲ့ဒီ app ကတဆင့်ခွေးကလေးတွေပုံနဲ့နောက်ကျောင်းရဆွေအချက်လက်တွေကြည့်ရှုနိုင်ပြီးတော့သဘောကျတဲ့ခွေးဆိုရင်သက်ဆိုင်ရာခရီးနဲ့ဆက်သွယ်နိုင်ပါတယ်။အပြစ်မှာခွေးကိုတွေ့သွားပြီးရင်တော့မွေးစားဖို့လှုပ်ဆောင်နိုင်တာပါ။ခွေးတွေကိုကြိုက်နေတဲ့သူတွေ900လောက်ရှိပေမဲ့လည်းတကယ်တမ်းမွေးစားဖြစ်တာကတော့နှစ်ကောင်ပဲရှိသေးတယ်လို့ဒီ app ကိုတီထွင်သူတူကပြောပါတယ
်။ So we created a Get Pet app which is actually working like Tinder.
ဒီ app ဒါအောင်မြင်ခဲ့ရင်တော့တခြားအိမ်မွေးတိရစ္ဆာန်တွေအတွက်လည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်ရှိပါတယ်ရှင်။
အမေရိကန်နိုင်ငံနယူးယောက်မြို့ကဂျပန်စားတောက်ဆိုင်တစ်ခုမှာကိုစားမဲ့ငါးကိုကိုယ်တိုင်ဖမ်းပြီးတော့စားနိုင်ပါပြီ။ကြောက်စားတောက်ဆိုင်မှာငါးကန်ကြီးတွေကိုဆိုင်အတွင်းထည့်သွင်းတည်ဆောက်ထားပြီးတော့ဂျပန်နိုင်ငံကတင်သွင်းတဲ့ပစွန်းတွေအပြင်ငါးမျိုးစုံရနိုင်တာပါ။ဖမ်းပြီးတဲ့ငါးတွေကိုကြော်မလား၊ကင်မလား၊ပြုတ်မလားစသည့်ထက်ဘယ်လိုပုံစံမျိုးနဲ့ချက်မလဲဆိုတာကိုလည်းရွေးချယ်နိုင်ပါတယ်။
事前にやっぱりこういろんな方からレストランがこうオープンされてるけど今のレストランオーナーからとかも
ディチャドサインをディサーフォーとロアダーたあちんぽちゃげてあちゃうねドラ3単老貢じゃとあれあちゃうサードサイン労願図オーガタタクヤタカハシが描ばれる134要退内にろ3単しれディサードサインまラーメンマッシュラ要んの寿司サインね小判看ねりをれ貼添まきてばれアメリカ内外の茶妙地類まれအခုလိုဆိုင်ခွဲတွေဖွင့်ဖို့လာရောက်စုံစမ်းသူတွေအများကြီးရှိပေမဲ့လောလောဆယ်တော့ပြိုင်ဘက်မရှိသေးတဲ့မန်ဟတ်တန်ရပ်ကွက်ကိုပဲအာရုံစိုက်အောင်မှာဖြစ်ပါတယ်ခင်ဗျာ
။နောက်ကင်ပြူတွေနဲ့ကိုငင်းညံတို့စီစဉ်တက်ဆက်ထားတဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်လေးအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။ IS တွေကြီးကျော်နေတဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြောရေးပါတယ်။ဒါပြင်အဲ့ဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထင်းသိမ်းဖို့လဲသမ္မတ Trump က American မဟာမိတ်တွေကိုတိုက်တွန်းပါတယ်။ဒါလို့မှမလုပ်နိုင်ရင်တော့အကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်ခြေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်။တောက်ကြနေအိမ်ပြော်မှာရှိတဲ့နှုန်းကတော့ Syria နဲ့ပတ်သက်လို့ Caliphate ယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်လို့သတင်းတောက်တွေကိုပြောခဲ့တာပါ။အဲဒီနောက်စနေနေ့မှာတော့ IS2 ရဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဆိုတာကြာရှုံးသွားပြီလို့ Twitter ကနေပြီးတော့သမ္မတ Trump ကကြေညာပြောဆိုပါတယ်တချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS ရှေ့အာချုပ်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့၆ဥရောပမဟာမိတ်တွေကိုတိုက်တွန်းတာပါဒါမှမဟုတ်ရင်တော့သူတို့ကိုလွှတ်ပေးရမယ့်အခြေအနေမှာရှိပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကသတိပေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Newhart ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရဒါကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲ့ဒီနေရာမှာနယူးယောက်ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီဇင်ဘာလတုန်းကကြေညာခဲ့တာဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်အကူတွေတင်လာတဲ့အမေရိကန်စစ်ဖက်ကုန်တင်လျင်3စီးဟာကိုလံဘီယာနိုင်ငံကူကူတာကိုစနေနေ့ကဆက်ရောက်ပါတယ်နေဆက်ကဖြတ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုပေးမဲ့စာနာရေးခါနဲ့စီးပွားတွေတင်လာတာပါဒါမဲ့လည်းအမေရိကန်နဲ့ခြားတိုက်မိတွေကပို့တဲ့အကူအညီတွေဟာအခုချိန်ထိဗင်နီဇွဲလားပြည်သူတွေစီမရောက်ပဲနဲ့ကိုလံဘီယာနဲ့ဘရာဇီးမှာရှိတဲ့နိုင်ငံတွေမျိုးတွေပါပဲတောင်းတင်နေပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zeenat Abdurrahman ဖြစ်ပါတယ် VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေအသံမြင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်မများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.